မြို့သားပြန်လည်တင်မြှင့်ရေးသဘောထားကိုအခြေခံပြီးတက်မတော်ကာကွယ်ဦးစည်းချုပ်သမရနဲ့လွတ်တော်နိုင်ကားတို့နဲ့တွေ့ဆုံဆွေးနွေးခွင့်ပြုဖို့ဒေါက်ဆန်းစုကြည်ရဲ့ပန်ကြားချက်ကိုအားလုံးကလက်ခံလိုက်ပြီးဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်တီအရအများစုအနိုင်ရနေတဲ့အဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့ရွေးကောက်ပွဲရလဒ်တီအပြီးသက်ကြီးညာပြီးချိန်မှာတွေ့ဆုံဖို့လက်ရှိအစိုးရနဲ့တက်မတော်လွတ်တော်အကြီးအကဲတို့ကသဘောတူလိုက်တာကြောင့်မချခင်မှာနိုင်ငံရေးထိပ်သီးတွေရဲ့ဆွေးနွေးပွဲပေါ်ပေါက်လာဖို့လည်းရှိနေပါတယ်။အပြည့်စုံကတော့မတ်တိန်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
လက်ရှိရွေးကောက်ပွဲရလဒ်တီအရာအများစုအနိုင်ရနေတဲ့အဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့ဆုံဆွေးနွေးကြဖို့ကမ်းလှမ်းချက်ကိုကာကွယ်ရေးဦးစီးချုပ်ကလက်ခံလိုက်ပါတယ်။အခုရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ရှိထွက်ပေါ်လာတဲ့ရလဒ်တွေမှာအများစုအနိုင်ရနေတဲ့အပေါ်မှာဂုဏ်ပြုပါတယ်လို့ပြောဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေအပြီးမှာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရင်ညှိနှိုင်းဆောင်ရွက်မယ်လို့ဒီညပိုင်းမှာပဲကြေညာချက်ထုတ်ပြန်ချလိုက်တာဖြစ်ပါတယ်။နိုင်ငံရဲ့ဂုဏ်သိက္ခာနဲ့ပြည်သူတွေစိတ်ချမ်းသာစေဖို့အတွက်အခုရွေးကောက်ပွဲကနေထွက်ပေါ်လာတဲ့လူမှုဆန္ဒရလဒ်တွေကိုတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းအကောင့်ထဲဖော်နိုင်ရေးအရေးကြီးတယ်လို့ဒေါက်ဆန်းစုကြည်ကဒီကနေ့မှာပဲသမရကာကွယ်ရေးဦးစီးချုပ်နဲ့လွတ်တော်နာယကသရဥရွှေမန်းတို့ထံကိုစာရေးသားခဲ့တာဖြစ်ပါတယ်။အစိုးရအဖွဲ့အကြီးအကဲသမရဦးသိန်းစိန်ကတော့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကနေတဆင့်ဒေါအောင်ဆန်းစုကြည်ရဲ့တောင်းဆိုချက်ကိုပြန်ကြားခဲ့တာမှာတော့ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေအပြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရင်းညှိနှိုင်းဆောင်ရွက်မယ်လို့အကြောင်းပြန်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရနေတဲ့အပေါ်မှာလည်းဂုဏ်ပြုတဲ့အကြောင်းလက်ရှိအစိုးရကအာဏာလွှဲပြောင်းရေးကိုအေးအေးချမ်းချမ်းဖြစ်စေဖို့ဆောင်ရွက်မယ်လို့ကြေညာပေးခဲ့တယ်လို့ရွေးကောက်ပွဲလွန်ကာလတည်ငြိမ်အေးချမ်းရေးကိုပူးပေါင်းဆောင်ရွက်မယ်လို့လည်းကြေညာချက်ထုတ်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကိုအစိုးရပိုင်းတို့ကမေးမြန်းခဲ့တာမှာတော့အစိုးရအဖွဲ့ရဲ့ပြန်ကြားချက်အပေါ်မှာသူကအခုလိုတုံ့ပြန်ပါတယ
်။သူစာထဲမှာတော့အချက်၅ချက်ပါတော့စာအုပ်လက်ခံရကြီးကြောင်းရင်နောက်ပြီးတော့ရွေးကောက်ပွဲမှာအောင်နိုင်ရတဲ့ဒီကြောင့်မလို့ကြည့်ယူကုန်ပြီးရောင်းရဲနောက်ပြီးတော့မှကုပြောင်းကာလကိုချုံးမွေးစွာဖြစ်စီခြင်းနဲ့ဆန္ဒရှိတယ်ဆိုတာရဲနောက်တစ်ခုကဒီလိုပြောင်းလဲကြလိုက်တဲ့ပတ်သက်လို့ပူပေါင်းဆောင်ရမယ်ဆိုတဲ့ဟာရဲဒါတစ်ချက်ကတော့နံပါတ်၄ချက်ကတော့သူကပြည်သူစီရင်နဲ့စီရင်မဲ့ကိစ္စကိုပြောင်းယူရတဲ့ကော်မရှင်ရဲ့လုပ်ငန်းဆောင်တာတွေပြီးမှလုပ်ချင်တဲ့သဘောပါတဲ့အဖြစ်ပေါ့အဲ့လိုပြောတဲ့ခါကျတော့ဟိုသဘောထားကတော့ထိုက်လျောက်ပြည့်ပြည့်တယ်ပေါ့ဒီပြတဲ့အခါမှာတော်တော်များများကျွန်တော်တို့ကနိုင်တဲ့ပါတီဖြစ်တဲ့အတွက်ကြောင့်မလို့အဖြစ်ပြောတာတဲ့ကိုမဒီပြောချင်ပါတယ
်အန်ကယ်တို့အစိုးရမဖွဲ့နိုင်ခင်အာဏာအလွှဲအပြောင်းကာလနိုင်ငံတည်ငြိမ်ရေးပေါ်မှာပါတီဘက်ကစိုးရိမ်ချက်များရှိနေပါလားအန်ကယ်
အာဏာကတွေးမှာဘူးအဲကြောင့်လို့ရှိရင်တခါကကိုယ်ဒီလိုချိန်နေရအခုချိန်နေနဲ့မတူတော့ပြည်သူကအရန်ကိုလိုချနေပြီအင်္ဂါဤလိုကြနေနောက်နိုင်ငံတကာနေထားရလဲသောက်ဖို့အကူအညီအရန်กว่าတို့တို့လည်းပဲဒီယူရိုပြည်နိုင်ငံကြောင့်မလို့ဒီမလို့တဲ့ဒီတွေကနေပြီးကျက်နာရှာနိုင်တဲ့အနေထားတွေကထားရည်တွေကိုတည်ထားပြီးတော့ရှောင်ရှားနေအောင်ကာကွယ်နေအောင်ကြီးစိုးမှုနေအောင်ဒီဘော်လီနဲ့တကယ်အသိရှိဖို့လှုပ်ဆောင်လိုက်တာပါ
လက်ရှိပြောင်းစုလွတ်တော်နာယကသူရဦးရွှေမန်းကတော့ရှေ့သတင်းပါအတွင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ဆောင်ရွက်မယ်လို့ပြန်ကြားထားပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးတဲ့အခါမှာတော့အမျိုးသားတင့်မြင့်ရေးကိုအခြေခံပြီးအခြားအရေးကိစ္စတွေရှိပါကလည်းဆွေးနွေးနိုင်ဖို့အစီအစဉ်မယ်လို့လက်ရှိပြောင်းစုလွတ်တော်နာယကသူရဦးရွှေမန်းကပြောဆိုထားပါတယ်။ဒေါအောင်ဆန်းစုကြည်ကနိုင်ငံရေးထိပ်သီးလေးပွင့်ဆိုင်တွေ့ဆုံဖို့အဆိုပြုမထားသလိုအခုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြင့်အောင်လိုင်းသမရဦးသိန်းစိန်လက်ရှိပြည်အောင်စုလွတ်တော်နိုင်ရကသူရဦးရွှေမန်းတို့ကလည်းတီးကြစီအကြောင်းပြန်ကြေညာချက်ထုတ်ပြန်ခဲ့တာကြောင့်ခေါင်းဆောင်တဦးချင်းစီနဲ့တွေ့ဆုံမဲ့အလားအလာရှိနေပါတယ်။ဒီကနေ့လက်ရှိအစိုးရနဲ့တက်မတော်ခေါင်းဆောင်တို့ရဲ့ဒေါက်ဆန်းစုကြည်ရဲ့တောင်းဆိုချက်ကိုအကြောင်းပြန်ကြတဲ့အထက်မှာတော့နိုဝင်ဘာလ10ရက်နေ့ကတက်တက်ကြွကြွမဲပေးခဲ့ကြတဲ့ပြည်သူလူထုနဲ့တက်မတော်သားမိသားစုတွေမဲပေးခဲ့ကြတဲ့အပေါ်မှာကျေးဇူးတင်ကြောင်းလဲဖော်ပြထားပါတယ်ရှင်။